ယုတ်ပုံခွင့်ကိုကြည့်ကြပါစို့ယောသနှင့်မာရီတို့ကသူငယ်တော်ကိုယေရှုလို့နာမည်မှဲလိုက်တယ်ယပောင်း40ကြာတဲ့အခါယေရုရှလင်မြို့ဖျားကျောင်းသို့ယေရှုအားဖျားထံဆက်ကပ်ဖို့နဲ့ယပူဇော်ခြင်းပြုလို့ရန်တွေ့သွားခဲ့ကြတယ်ဒီအချင်းရာဟာခရစ်တော်မွေးဖွားစဉ်အခါယူဒလူမျိုးများရဲ့ထုံတမ်းဓလေ့ဖြစ်တယ်ယုတ်ပုံထဲမှာတွေ့ရတဲ့ အဖိုးအကြီးဟာရှုမောင်ဆိုတော်သူဖြစ်တယ်။သူဟာဖျားသခင်ရဲ့အာဗြဟံပေးခဲ့တဲ့ဂရုတော်ပြည့်စုံခြင်းသို့ရောက်တာကိုစောင့်မျှော်နေခဲ့သူဖြစ်တယ်။ဖျားသခင်ရဲ့ဝိညာဉ်တော်ကရှုမောင်အားသခင်ခရစ်တော်မမြင်ရလျင်တည်ဆုံသွားမည်မဟုတ်ဟုပြောခဲ့တယ်။ရှုမောင်ဟာယောသနဲ့မာရိဖျားကြောင့်ရောက်ပြီးသူလည်းရောက်ရှိလာခဲ့တယ်။ သူငယ်တော်ကိုလက်နှစ်ချီပြီးဖျားသခင်ကိုချီးမွမ်းနေယခုငါအေးချမ်းစွာအနားယူနိုင်ပြီဘာဖြစ်လို့လဲဆိုတော့ဖျားသခင်ဂရုတော်ဟာငါ့စီပြေဆုံးလာပြီဟုပြောခဲ့တယ်။အဲ့ဒီနောက်အာနာဆိုတဲ့မုတ်ဆိုးမတူးလေးရောက်လာခဲ့တယ်။ဟာနာဟာ84နှစ်အရွယ်ရှိပြီးသူမဟာဖျားเจ้าမှာနေပြီးနေညဖျားသခင်ကိုရှုခိုးကိုးကွယ်ခဲ့တယ်။ သူငယ်တော်ဟာဖျားသခင်ဂရုပေးခဲ့တဲ့ခရစ်တော်ဖြစ်ကြောင်းသူသိရှိနားလည်ခဲ့တယ်။သူဟာလူတချို့အားခရစ်တော်အကြောင်းကိုဝေငှခဲ့တယ်။